ရန်ကုန်တိုင်းဒေသကြီးမင်္ဂလာတောင်မြို့နယ်ရွှေပြည်သာမြို့နယ်လိုင်းသာယာမြို့နယ်နဲ့ဒဂုံစိတ်ကမ်းမြို့နယ်တွေမှာရှိတဲ့စက်ရုံတွေကအလုသမားဆန္ဒပြမှုတွေမှာဥဆောင်ပါဝင်သူတွေကိုအလုရှင်တွေကအခုလပိုင်းတွေအတွင်းအလုထုတ်မှုတွေများလာနေတယ်လို့အလုသမားအရေးဆောင်ရွက်နေသူတွေကပြောပါတယ်မင်္ဂလာတောင်စက်မှုတုံမှာရှိတဲ့ဖာမိုဆိုအထက်ကျောက်စက်ရုံကအလုထုတ်ခံရတဲ့အလုသမားတမကဥက္ကဋ္ဌကိုရဲလင်းစိုးကအလုသမားတမကခေါင်းဆောင်တွေအလုထုတ်ခံရတဲ့အပေါ်အခုလို့ပြောပါတယ
်လုပ်ငန်းရှင်တွေအနေနဲ့တော့အလုသမားခွင့်ရေးတွေချိုးဖောက်တာတွေအများကြီးရှိတယ်ဒါပေမဲ့အဲ့ဒီပေါ်မှာဒီလုပ်ငန်းရှင်တွေကိုသက်ဆိုင်ရာဝန်ကြီးဌာနအနေနဲ့အရေးယူတယ်ဆိုတာကိုကျွန်တော်အနေနဲ့ကသိပြီးတော့မကြားမသိရဘူးဒီလုပ်ငန်းရှင်တွေကပတ်စံပေးပြီးတော့ထုတ်ပြလိုက်တယ်ဆိုတဲ့သူတွေသူတို့မလိုအပ်တော့လို့ရှိရင်နှစ်တည်းဘလောက်ပဲကြာကြာသစ္စာကြီးအောင်လုပ်ခဲ့လုပ်ခဲ့အပြစ်တွေကင်းကင်းသူတို့ပတ်စံပေးပြီးတော့ထုတ်လို့ရတယ်ဆိုတဲ့ပုံစံမျိုးနဲ့ထုတ်နေတာတွေရောတမကအဖွဲ့ခေါင်းဆောင်တွေကြီးပဲလက်တလုံးမှာတော်တော်များများဖြစ်နေတယ်ပေါ့နော
်ဖာမိုဆိုအထက်ကျောက်ဆက်ရုံကအလုသမားတွေလောက်ခလာတာတုံးမြင်ရရှိရေးအတွက်2012ခုနှစ်ဇူလိုင်လကတောင်းဆိုခဲ့ရမှာဦးဆောင်ခဲ့တဲ့ကိုရဲလင်းစိုးအပါအဝင်အလုသမားတမကအဖွဲ့ဝင်အုံကိုအခုလ12ရက်နေ့ကအလုထုတ်ခဲ့တာပါအလုသမားတမကခေါင်းဆောင်တွေကိုအလုထုတ်ခဲ့တာကြောင့်ဖာမိုဆိုအထက်ကျောက်ဆက်ရုံကအလုသမား6ဝါကျော်ဟာအော်တိုဘာလ13ရက်နေ့ကစပြီးဆက်ရုံရှေ့ထွက်ဆန္ဒပြနေရမှာဆက်ရုံပိုင်ရှင်ကဆန္ဒပြအလုသမားအလုံးကိုလုပ်ငန်းဝင်အတွင်း3ရက်မဝင်ခဲ့တာကြောင့်အလုကထုတ်ပယ်ကြောင်းစာကိုဆက်ရုံရှေ့မှာကတ်ထားတယ်လို့အလုသမားတွေကပြောပါတယ်အရင်တစ်ကြိမ်ဆန္ဒပြမှုဖြစ်တော့ကလည်းအလားတူစာကိုကတ်ထားခဲ့ပေမဲ့နောက်ပိုင်းမှာလုပ်ငန်းဝင်ကိုပြန်ဝင်လို့ရခဲ့တယ်လို့သိရပါတယ်ဒါအပြင်လောက်ခလာတာတုံမြင်ရရှိရေးနဲ့အလုသမားအခွင့်အရေးကိုတောင်းဆိုဆန္ဒပြရမှာပါဝင်သူတွေဟာတခြားဆက်ရုံတွေကိုပြောင်းရွှေ့လုပ်ကိုင်ရမှာအခက်အခဲတွေရှိနေတယ်လို့အလုသမားတွေကဆိုပါတယ်ပြီးခဲ့တဲ့အော်တိုဘာလကဒဂုံစိတ်ကမ်းမြို့နယ်ဟုံရှင်အေအေကန်ဆက်ရုံမှာအလုထုတ်ခံရတဲ့အတွက်ဆန္ဒပြတဲ့အလုသမားတွေဟာတခြားဆက်ရုံကိုသွားရောက်လုပ်ကိုင်ရမှာကြုံတွေ့ရတဲ့အခက်အခဲကိုဆန္ဒပြရမှာပါဝင်ခဲ့တဲ့ကိုမင်းမင်းက IFA ကိုအခုလိုပြောပါတယ်
ကျွန်တော်တို့ကဒဂုံစိတ်ကမ်းထဲမှာပဲပေါ့မြင်းကြီးဖတ်စနိုးမုတ်ဆက်ရုံလုတ်သွားလျှောက်တာမနက်ကင်းကျွန်တော်တို့ခလေးလေးသုံးလေးယောက်လုံဝင်တော့ညနေပိုင်းကျတော့အလုထုတ်ခံရတယ်ဘာလို့လုထုတ်ခံရလဲမြင်တော့ကျွန်တော်တို့ဒီဟုတ်ချင်းဆက်ကြုံကစိုးမှုအောင်ရတယ်ဟုတ်ချင်းအေးကမှဆန္ဒပြတာသူတို့ဖွဲ့တယ်ပါတယ်ဆိုပြီးတော့ဝင်ပြောလို့မနက်ကင်းခလေးလေးကလုလုတယ်ညနေကင်းအလုထုတ်ခံရတယ်ခင
်ဗျာဒါအပြင်အလုထုတ်ခံရတဲ့သူတွေကခုံသမားဒီယုံကိုတိုင်ကြလို့အလုပြန်ခန့်ဖို့သုံးပြရမှာလဲအလုရှင်ကလိုက်နာမှုမရှိဘူးလို့အလုသမားအေးကူညီဆောင်ရွက်နေတဲ့ဦးထေကပြောပါတယ
်ခုအလုသမားလုရှားမှုတွေခွင့်ရေးလုရှားမှုတွေပေါ်လိုက်တဲ့ခါကျတော့ခွင့်ရေးလုရှားမှုရဲ့ခေါင်းဆောင်တွေတချို့တွေကြတဲ့အလုသမားတမကတွေရဲ့ခေါင်းဆောင်တွေအဲ့ခေါင်းဆောင်တွေအလုထုတ်ခံရတာများပါတယ်အလုသမားရဲ့ညီမမှုရှင်းရှင်းဥတွေရညွန်နိုင်မှညှိနှိုင်းဖြတ်ပြေးရှိတယ်တိုင်းဒေသကြီးအဆင့်မှာခုံသမားကြီးအဖွဲ့ရှိတယ်ဘုံမှာကြတော့ခုံသမားကြီးကောင်းစီပေါ့နော်ကျွန်တော်တို့တက်ပါတယ်တိုင်းသားမှာဆိုရင်ကျွန်တော်တို့ထိတ်တန်းမြန်မာမှာကြီးကြီးလေးအမှုပေါ့နော်နောက်ခင်းလေးကြီးပါ6ဦးအမှုနိုင်ပါတယ်အလုခံထားပေးဖို့ဆုံးဖြတ်ပါတယ်ဒါပေမဲ့ပိုင်ရှင်ကမလိုက်နာပါဘူးမလိုက်နာတဲ့ခါကျဥတွေမှာလေးလာတဲ့ခါကျဥတွေမှာအားနည်းချက်ရှိတယ်ကပိုင်ရှင်ကမလိုက်နာရင်ရေးယူတဲ့ပုံမှမပါဘူ
းအလုသမားတမကခေါင်းဆောင်တွေနဲ့အလုသမားအခွင့်အရေးတောင်းဆိုနေသူတွေကိုအလုကထုတ်ပယ်နေတာဟာအလုရှင်နဲ့အလုသမားပြည်ပခါတွေကိုပုံမှုသိုးရွားစေမှာဖြစ်ကြောင်းအလုသမားတွေကပြောကြပါတယ်ခင်ဗျာ